ပါခင်ဗျာဒီနေ့တည်းလေးလိုက်စီစဉ်မှာတော့လူမှုအတွက်ရွေးချယ်စရာနိုင်ငံရေးသမားတွေနဲ့ပါတီတွေလိုအပ်နေသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရပိုင်းသာကြံမာတော့တယ်လွှတ်တော်မှဒီအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပါဝင်နိုင်ငံရေးပါတီကြီးတွေပါတီအသစ်တွေတတိပုဂ္ဂလရှင်ပြန်သူတွေတိုင်းရင်းသားကိုယ်စားလှယ်ပြန်ရမယ်ဒီကြားဖြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူမှုကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်ဆရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေသလားလွှတ်တော်မှလူမှုအတွက်မမမတ်ရက်ပေးမဲ့ကိုယ်စားလှယ်လိုနေပြီလားဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့အတွက်နိုင်ငံရေးပါတီကခေါင်းဆောင်တို့ကိုဖိတ်ကြားထားပါတယ်တူကတော့ကျွန်တော်လူပေါင်းတစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်နောက်တူကတော့တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ကချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကျဖြစ်ပါတယ်ဆိုတော့အရင်ဆုံးတစ်ချက်အနေနဲ့ကတော့ကျွန်တော်ဒီအခုကြားဖြတ်ရွေးကောက်ပွဲအရေးပါမှုကိုဆွေးနွေးကြပါတယ်ဆိုတော့အခုကြားဖြတ်ရွေးကောက်ပွဲမှာတော့ဒီကိုယ်စားနေရာကလည်းတိတ်မများတဲ့အတွက်အနိုင်ရှုံးကနေကြီးကြီးမားမားအပြောင်းလဲတွေတော့လည်းကျွန်တော်မျှော်လင့်လို့မရနိုင်ပါဘူးဟိုဒါမှမဟုတ်ဟိုတချို့ကတုံးတက်ကြတာတော့ဒါ2020ရွေးကောက်ပွဲအတွက်ရှေ့ပြေးလက်ရည်စံပွဲတစ်ခုလိုမျိုးတွက်တာရည်လက်ရှိနေပါတယ်ဆိုတော့ဥအောင်မိုးစောအရင်ဆွေးနွေးစေချင်ပါတယ်ခင်ဗျာအခုကြားဖြတ်ရွေးကောက်ပွဲအရေးပါမှုကဘလောက်တိုင်းတာတွေရှိမယ်လို့များတုံးတက်လို့ရမလဲ
ဆိုကျွန်တော်နားလည်မှုကတော့ပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအပေါ်မှာပြည်သူလူထုရဲ့တုံ့ပြန်မှုပေါ့ကိုဒီရွေးကောက်ပွဲရလဒ်ကိုကြည့်ပြီးတော့သိနိုင်လဲဆိုကျွန်တော်အနေနဲ့တော့အဲ့လိုယူဆရတယ်ဒီနေ့အာနာပါတီကိုဤသူလူထုကဘယ်လိုသဘောထားလဲအာနာပါတီရဲ့ performance ဆိုလုပ်ပုံကိုင်ပုံတွေဤသူလူထုကဘယ်လိုသဘောထားလဲဆိုတဲ့ကိစ္စကဒီရေကောက်ပွဲရလတ်ပေါ်မှာကိုကြည်ချင်းအားဖြင့်ကျွန်တော်အများကြီးအပြေကိုသိနိုင်တယ်ခံမှန်းနိုင်တယ်လို့သုံးသပ်လို့ရတယ်။ဒီပြိုင်နဲ့ထက်လည်း2020အတွက်ပေါ့နော်။2020မှာဖြစ်လာနိုင်တဲ့နိုင်ငံရေးအနေအထားပေါ့နိုင်ငံရေးသဘောသုံးသပ်နိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆပါတယ်ဗ
ျ။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒေါက်တာတူးကျာရဲ့သဘောထားကိုခင်ဗျာအခုဒီကြားဖြတ်ရွေးကောက်ပွဲကဘယ်လောက်ထိဒီကျွန်တော်ဒီနိုင်ငံရေးအခင်းချင်းမှာအရေးကြီးရလို့ပြောနိုင်လဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ကတော့တော်တော်အရေးကြီးရလို့မြင်ပါတယ်။အဲကြောင့်လဲဆိုလို့ရှိရင်အခုကျွန်တော်ဒီအပြောင်းလဲဖြစ်ပေါ်လာတဲ့ဒီကာလဒီလိုဆိုကျွန်တော်ညီမနိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုနဲ့ပတ်သက်ပြီးမှပြည်သူတို့ကအပြောင်းလဲကိုသူမြင်ကျင်တယ်လူကျင်တယ်အဲကြောင့်လို့အဲ့ဒီအပြောင်းလဲဖြစ်လာဖို့ကိုသူတို့ကမျှော်လင့်နေကြတယ်။ဒါကြောင့်ဘယ်ပါတီဘယ်ပုဂ္ဂိုလ်ကိုသူတို့မေးပေးလိုက်လို့ရှိရင်အပြောင်းလဲပုံပြီးဖြစ်လာနိုင်မလဲဆိုတော့သူတို့ကဒီတည်ကျင်နေကြစမ်းသပ်ကျင်နေကြတာ။ဒါကြောင့်သူတို့ကအရင်ကလည်းမေးပေးခဲ့တဲ့ပါတီဒီပုဂ္ဂိုလ်တွေရှိခဲ့ပါလား။ဒီပါတီပုဂ္ဂိုလ်တွေပေါ်မှာလည်းသူတို့တုံ့တက်တာ။ဒါလို့ရှိရင်သူတို့ကျေနပ်မှုရှိလားမရှိလား။ဒါသူတို့အားလုံးကတုံ့တက်အနေကြတာဖြစ်တယ်။ဒါကြောင့်မို့ကိုလာမဲ့ဇက်ဖြတ်ရွက်ကပွဲလေအင်္ဂလာရေးကြည့်ပါလေ။သူတို့အနေနဲ့ပို့ပြီးကျန်တဲ့အားရကောင်းတဲ့ကိုယ်စီလောင်းများရွေးချယ်နိုင်မလားဆိုတော့တွေ့သူတို့ဒီမှာရှိတယ်။ဒါကြောင့်မို့ဒါကပါတဲ့လဲဆိုရင်ပြည်သူတို့အကျိုးအတွက်ဒေတာအကျိုးအတွက်ဖြစ်ပါလေ။အားကြောင့်မို့လာမဲ့ရွက်ကပွဲဒီလောလောဆယ်ဆိုလို့ရှိရင်ဘာလာတုံးရနေဈေးပါမယ်။ဇက်ဖြတ်ရွက်ကပွဲအင်္ဂလာရေးကြည့်ပါလေ။ဒီလိုလိုတော့တေဒါခံပြည်သူမေဆန္ဒရှင်တွေအခုရေကောင်းတရားဖြစ်ပါတယ်ဒါလည်းသူတို့လည်းလုံဆုံချွန်းခံကြပါမဟုတ်ဘူးဒါကြောင့်သူတို့ကအခုကတည်းကတော်တော်လေးကိုတုံ့တက်ကြည့်နေကြတယ်တော်တော်လေးသူတို့ကဒါဟိုစားပေါ်နေဘဒုမေပေးရမယ်ဘေးပါတီမေပေးရမယ်ဆိုသူတို့တော်တော်လေးကိုစဉ်းစားနေကြပြီဖြစ်ပါတယ်ဒါသူတို့ဆုံးဖြတ်ကြမှာပါဒီလိုရှိတော့ဒီဒီစင်တော့တောင်းဆိုရုပ်ကပွဲတော့လေသူတို့စဉ်းစားနေကြမှာပါအဲကြောင့်လေတောင်းဆိုရုပ်ကပွဲဆိုလေတိဝီတော့တာမဟုတ်ဘူးလေဒါကြောင့်မလို့ဒီပြည်သူလူထုကအပြောင်းလဲဖြစ်ပေါ်လာဖို့ဘယ်ပါတီဘယ်ပုဂ္ဂိုလ်ဘယ်အမတ်လောင်းကိုမေးပြန်ပို့ပြောမှဖြစ်နိုင်ခြင်းရှိလဲဆိုတော့သူကတချင်လုံးတုံ့တက်နေတယ်လို့ကျွန်တော်တုံ့တက်မိတယ်ဒါကြောင့်ရုပ်ကပွဲတိုင်းကအင်္ဂလာရေးကြည့်တယ်လို့ကျွန်တော်အဲ့လိုယူဆပါလေဟု
တ်ကဲ့ Okay ဆရာတူရကျေးဇူးပါဆိုတော့ဒီကျွန်တော်ပြီးခဲ့တဲ့ဒီရုပ်ကပွဲမှာတွေ့ခဲ့ရတာကတော့ဒီငယ်စနစ်တစ်ခုအပြောင်းလဲဖြစ်လာတော့ဒီထောက်ခံမဲတွေပေးပါဆိုပြီးစီယုံရဲ့ NLD ပါတီကတခဲနဲ့အနိုင်ရတာကျွန်တော်တွေ့ရပါတယ်။ဒါမှလည်းအခုဆိုရင်တော့ဒီအာဏာရလာတာတတန်းဝက်ကျိုးလာတဲ့အချိန်မျိုးမှာဒီမျောလင်းသလောက်ဟိုမဖြစ်တဲ့ပုံမှာအားမလို့အားမရတဲ့အနေနဲ့ကျွန်တော်တို့ကြားနေရပါတယ်။ဆိုတော့ဒီ NLD ပဲဖြစ်ဖြစ်ပေါ့လေတရားရင်သားပါတီတွေတခြားနိုင်ငံရေးပါတီတွေတတိပုဂ္ဂလဝင်ပြိုင်တဲ့ပုဂ္ဂိုလ်တွေအနေနဲ့ပဲဖြစ်ဒီနိုင်ငံရေးမှာလုံနိုင်ကနေစွမ်းရှိတဲ့သူတွေလုံနေပြီလို့များရောပြောနိုင်သလားကိုအောင်မိုးစောအရင်ဆွေးနွေးပြပါဦးခင်ဗျာ။
ဒီကကြတဲ့အချက်ကတော့ရေကောက်ခံရတဲ့ပုံကိုရေကောက်ခံရတဲ့ကိုယ်စားလှယ်တွေရေကောက်ခံရတဲ့နိုင်ငံရေးပါတီတွေကသူတို့ကိုရွေးချယ်ပေးလိုက်တဲ့ပြည်သူ့ဘက်ဆန္ဒရှင်ပြည်သူလူထုကိုတိတိကျကျဘယ်လိုခေါ်မလဲတာဝန်ခံနိုင်မှုလိုပါတယ်တိတိကျကျကိုစားပြုနိုင်မှုလိုပါတယ်အ အခုပြီးခဲ့တဲ့၃နှစ်တက်တန်းကိုကြည့်တဲ့အခါကျတော့ကျွန်တော်တို့ကဒီကူကပြောမယ်ဆိုရင်ကတော့လွတ်တဲ့90တော်တော်များများကသူတို့ကိုရွေးချယ်ပေးလိုက်တဲ့ constituency ပေါ့နော်သူတို့ကိုရွေးချယ်ပေးလိုက်တဲ့မဲဆန္ဒနယ်ရဲ့မဲဆန္ဒအရှင်ပြည်သူတွေကိုတည်တည်ချာချာအာမခံတာတည်တည်ချာချာတာဝန်ခံတာတည်တည်ချာချာတာဝန်ယူတာပေါ့နော်အဓိကအားဖြင့်တော့တာဝန်ခံမှုတာဝန်ယူမှုပေါ့အဲ့ဒီအပေါ်မှာတစုံတရာအားနည်းတယ်လို့ဒါဒီကျွန်တော်အခုကမ်ပိန်းလုပ်တဲ့ကာလမှာဒီမဲဆန္ဒရှင်ပြည်သူတွေနဲ့တွေ့တဲ့အခါမှာအဲ့ဒီအတန်ကြီးတော်တော်များများကိုဟိုကျွန်တော်ဟိုဟိုကြားရတယ်သိရတယ်ပေါ့နော်ကျွန်တော်အဓိကပြောချင်တာကတော့ဒီပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကတော့တောင်းနိုင်ငံရေးပါတီတွေကသူတို့ရွေးချယ်လိုက်တဲ့ပြည်သူလူထုအပေါ်မှာဟိုတည်တည်ချာချာတာဝန်ခံမှုတာဝန်ယူမှုရှိဖို့တကယ်လိုအပ်တယ်အဲ့ဒီအခြေအနေကတော့တကယ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
โอเคเสียทุจาအမြင်ရောခင်ဗျာကျွန်တော်ဒီနိုင်ငံရေးမှာလုံနိုင်ငံနိုင်စွမ်းရှိတဲ့လူတွေနောက်လူထုအတွက်မမမမရမ်းမဲ့လူတွေဒီမြန်မာနိုင်ငံရေးမှာလိုအပ်နေတယ်လို့ပြောနိုင်လားဆရာ
ညာလိုအပ်ပါတယ်ဒါဒီအမတ်လောင်းတယ်လားဒါကိုယ်စလေလောင်းတယ်ဆိုတာကအရေးချင်းရှိဖို့လိုပါတယ်အရေးချင်းမရှိတဲ့ကိုယ်စလေလောင်းတယ်ကကိုယ်စလေဖြစ်လာတယ်ဘာမှလည်းလုပ်ဖြစ်မှာမဟုတ်ဘူးဒါကြောင့်မို့အတိတ်ကတော့ဒါ capacity ပါဆိုရတဲ့အရေးချင်းပြပါပေါ့အင်္ဂလိပ်ရေးကြည့်ပါတယ်ဒါကြောင့်လူမပုဂ္ဂိုလ်မှကိုဒါကျွန်တော် YouTube ပြောမှရုပ်ပေါ်ပေါ်ဝင်ခိုင်းဖို့လိုတဲ့ပေပါတီမဆိုဘောနော်အဲပြီးရင်နောက်တစ်ခုကတော့အပြောင်းလဲမဖြစ်နိုင်တဲ့ကိစ္စရတစ်ခုကတော့ဒီလူပုဂ္ဂိုလ်လူပုဂ္ဂိုလ်ရဲ့ရှင်းပုံမှလည်းမြည်တည်တယ်လို့ဒါစင်ခေါ်မှုဒီပုံမှလည်းမြည်တည်တယ်စင်ခေါ်မှုဒီ block ရှိတယ်လေဟုတ်လားဒါနောက်ရှိပေးတဲ့ပုဂ္ဂိုလ်တွေဒါဒီ block ရှိတယ်လေအဲပြီးတော့ဒီဖွဲ့စည်းပုံကဒီပြုပြင်ပြောင်းလဲရေးကို block လမ်းကြောင်းပေးနိုင်တယ်လေဆဲပေါ်မှာလည်းမူတည်ပါတယ်။ဒါကြောင့်မို့ပြောချင်တာကတော့ဒီကိုယ်စီလုံးယူတဲ့နေရာမှာတော့တကယ်ရရှိပြည့်မြည်တဲ့ပုဂ္ဂိုလ်တွေယူချင်တယ်ပို့အမှန်တရားယူချင်ပါတယ်ခင
်ဗျာ။ Okay ဆရာတူရဆွေးနွေးတာကျေးဇူးပါ။ကျွန်တော်ဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတာတွေကိုရင်ပါဝင်ဆွေးနွေးကိုဆက်သွယ်ထားရလည်းရှိပါတယ်။အရင်ဆုံးတူကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုသီးလည်မှုဖြစ်ပါတယ်။ကိုသီးလည်မှုသဘောထားလဲဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြဲနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြဲနေပါတယ
်။ဟုတ်ကဲ့ခင်ဗျာ။အားလုံးပဲမင်္ဂလာပါခင်ဗျာ။ကျွန်တော်အရင်ကတော့နော်ခုကောဗမာပြည်လူသူကိုစားပြည်လူတိုင်းလားပြည်သူကိုစားပြည်ပဲလူဟာတိုင်းလားအဖွဲ့အစည်းတိုင်းလားကိုယ်စားတော်တွေပဲဖြစ်မယ်လို့ကျွန်တော်အနေနဲ့မြင်နေခင်ဗျအဲ့ဒါကြောင့်မဟုတ်တော့ကျွန်တော်တိုင်းလားပြည်သူတွေနဲ့တိုင်းလားကိုယ်စားလေတွေနော်လွတ်တော်တွေရောက်အောင်နော်သင်ပို့ပြီးကြပါနဲ့မဲထည့်ပြီးကြပါလို့ကျွန်တော်ပြောချင်တယ်နောက်ပြီးတော့နော်ဗမာပြည်ကနော်ဩဗမာပြည်ကဗမာဟိုနော်ဗမာပြည်ဘယ်မှာအကျိုးပြုတဲ့လူပြောက်အနေအကြောင်းကျွန်တော်နည်းနည်းပြောချင်ပါတယ်ခင်ဗျဘာလို့လဲဆိုတော့အောက်လောက်အောင်ထားမှာအောက်လောက်အောင်ထားကကျွန်တော်တို့ဗမာပြည်ကိုကိုစားပြည်ကလူပြောက်ဖြစ်ပါတယ်ခင်ဗျဘာဖြစ်လဲသူ့ရဲ့လက်ဖွဲ့ပွဲမှာသူထိုးတက်လိုက်တဲ့အချိန်မှာနော်ကျွန်တော်သူ့မြင်လိုက်ရတယ်သူ့အနိုင်လဲရအောင်ကျွန်တော်အနေနဲ့မျက်ရည်ကျခဲ့ရပါတယ်အဲ့ကျတဲ့မျက်ရည်ကကျွန်တော်ဝန်တာတဲ့မျက်ရည်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒါဟိုပြောမယ်ဆိုရင်တော့ကိုတီးလက်မှုကတိုင်းရင်းသားလည်းဖြစ်တော့တိုင်းရင်းသားတယောက်ကခန်းစားချက်လို့ဆိုရပါလိမ့်မယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပဲကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့မှတ်ချက်ပေးနေတာလည်းရှိနေပါတယ်တူကတော့ချစ်ဆွေဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဘဲပါတီပဲတက်တက်ကောင်းအောင်လုပ်ရင်တော့ခြိုက်တယ်ဒါပေမဲ့အပြောတစ်မျိုးအလုပ်တစ်မျိုးဆိုရင်တော့ no ပါပဲဆိုပြီးတော့သူကရေးပါတယ်နောက်တူကတော့ Pantone PMT ဆိုပြီးတော့ account ပါရှင်ပါသူကတော့ကြားပြတ်ဆိုတော့ပထမအစမ်းစာမူပဲဖြစ်ပါတယ်ဆိုပြီးတော့ရေးပါတယ်တခြား Facebook ကမှတ်ချက်တချို့လဲမဆုံမွန်ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ slide ဟာရှင်းဆိုတဲ့ account ကတော့2008ခြေဥ်ကိုပြင်ဆင်မှုတတိရှိရှိလွှတ်တော်ထဲမှာပြောရဲဆိုရဲတင်ပြတောင်းဆိုရဲတဲ့အမှတ်တွေတကယ်လိုအပ်ပါတယ်ခြေဥ်ကိုပြင်လိုက်မယ်ဆိုရင်နိုင်ငံကအလိုလိုတိုးတက်လာပါလိမ့်မယ်တိုင်းပြည်တစ်ပြည်မှာမူဝါဒကောင်းမှုအရန်ကိုလိုအပ်နေပါတယ်မူဝါဒကောင်းရင်တရားဥပဒေစိုးမိုးမှုရှိရင်လူတွေလိမ္မာလာမယ်အဂတိလိုက်စားမှုတွေကင်းရှင်းလာမယ်ဒါဆိုရင်တိုင်းပြည်ဟာတိုးတက်လာဖို့ကြိမ်းသေးပါပဲအရင်လွတ်လပ်ရေးရခါစားတုန်းကဆိုရင်တော့ပြည်သူလူထုကတက်မတော်သားတွေကိုအရန်ကိုလေးစားခဲ့ကြပါတယ်1962ခုနှစ်ကနေစလို့အခုထိတက်မတော်ကိုဘယ်ပြည်သူမှမလေးစားပါဘူးအထူးသဖြင့်တိုင်းရင်းသားတွေကတက်မတော်ကိုကြောက်လန့်ပြီးတော့အားပေးထောက်ခံမှုမရှိပါဘူးဒါကြောင့်မို့လို့တက်မတော်အနေနဲ့2008ခြေဥ်ကိုပြင်ဆင်ဖို့လုံးဝထောက်ခံသင့်ပါတယ်ပြည်ထရေးကာကွယ်ရေးနယ်စပ်ရေးရာစတဲ့ဌာနတွေကိုလည်းအယက်သားအစိုးရလက်ထက်ကိုပြန်ပြီးတော့အပ်စေခြင်းပါတယ်ဒါဆိုရင်မြမတက်မတော်သားတွေဟာပြည်သူလူထုရဲ့အားပေးထောက်ခံမှုလေးစားဂုဏ်ယူမှုကိုအပြည့်အဝရယူနိုင်မှာဖြစ်တယ်ဆိုပြီးရေးထားပါတယ်ပေါက်ကျိုင်းဆိုတဲ့အကောင့်ကတော့ ော့အမေရိကန်မလိုမျိုးအင်အားကြီးပါတီနှစ်ခုလိုပါတယ်တဲ့အပြိုင်ဆိုင်ရှိမှတိုးတက်မှာပါတဲ့တင်းတင်းမောင်းဆိုတဲ့အကောင်ကတော့နိုင်ငံကိုတိုးတက်အောင်လုပ်ချင်တဲ့နိုင်ငံကိုမြင့်တင်ချင်တဲ့သူတွေကိုယ်စိတ်ဓာတ်ကိုကိုယ်အရင်တိုးတက်အောင်လုပ်ပြီးတော့မှဒီကိုယ့်ရဲ့စိတ်ဓာတ်ကိုမြင့်မှစိတ်ဓာတ်ကအရင်တိုးတက်မှနိုင်ငံကတိုးတက်ပါမယ်မဲဆွဲတုံးကတော့တမျိုးမဲအောင်တော့တမျိုးပါ VOA ရေးတဲ့နောက် Bill Gates ဆိုတဲ့အကောင်ကတော့အာဂရီလိုက်စားတဲ့အကျင့်ပြတ်ခြားစားဝင်ကြီးဝန်ထမ်းတွေကိုထိထိရောက်ရောက်အရေးယူပေးပါတဲ့ NND ရွှေဝါရောင်တန်ကတော့ခေါင်းဆောင်ဆရာတော်မိန့်ခဲ့တယ်လို့ပါတယ်လုံးလို့ရတာတွေအများကြီးရှိပေမဲ့အားနည်းနေပါသေးတယ်တဲ့ NND နဲ့ကြန့်ခိုင်ရေးအပြင်ပြည်သူကိုစားပြုចောင်းသားဟောင်းနေရဲ့ပါတီအာဂရီလိုက်စားမှုကင်းတဲ့တမာတမတ်ကြတဲ့ပါတီခေါင်းဆောင်တွေလိုအပ်ပါတယ်တဲ့အတိတ်သမိုင်းမကောက်တဲ့သခိုးပါတီကိုမဲထဲ့မိရင်တော့ဒီတသက်သေးပါပြီဆရာတဲ့အစိတ်သားကိုလွတ်တော်တွေကထွက်နိုင်အောင်ဥပဒေအလုံးကိုပြင်ရပါမယ်တဲ့။ဤချောဆိုတဲ့အကောင်ကတော့2008အခြေခံဥပဒေကိုရဲရဲရင်ရင်အာသွန်ခွန်ဆိုင်မစုံမနစ်ပြင်ရတဲ့ပါတီပြင်ရတဲ့အမတ်တွေလိုပါတယ်တဲ့။ဒီလိုပဲလုံနိုင်မှလုံရဲမှပြည်သူကိုယ်စားလှယ်ဆိုပြီးလုံကြပါတဲ့။ကျေးဇူးတင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ Okay ကျေးဇူးပါ။နောက်ထပ်ဒီ Facebook မှာအခုကျွန်တော်တို့ဒီတိုက်ရိုက်လွတ်နေတဲ့အချိန်မှာပဲမှတ်ချက်တချို့ကိုလည်းဖော်ပြချင်ပါတယ်။ Superman ဆိုတဲ့အကောင်ဖန်ရှင်ကတော့ဂျာပြတ်မှာအနိုင်ရတဲ့ပါတီက2020မှာတရားပေါက်အနိုင်ရမှာပါတဲ့နောက်တစ်ယောက်ကတော့တီဟအောင်ဆိုတဲ့အကောင့်မှာသူကတော့2008ခြေဦးကိုပြင်းနိုင်မဲ့ပါတီလိုနေပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့အကောင့်ပါရှင်တယောက်ကတော့ Nobel ဆိုတဲ့အကောင့်ပါရှင်မှာသူကတော့2008ခြေခံဥပဒေကိုပြင်နိုင်မဲ့ပါတီသစ်လိုနေပါတယ်တဲ့သမ္မတကကာကွယ်ရေးဦးစီးချုပ်ကိုခန့်နဲ့ဖြုတ်နိုင်တဲ့ပါဝါအာဏာအပြည့်ရှိဖို့လိုပါတယ်မင်းကိုနိုင်တို့ပါတီကိုကြိုးစားပါတယ်ဆိုပြီးသူကရေးပါတယ်သူဆိုလိုချင်တာကတော့ဟိုကိုမင်းကိုနိုင်ကတော့ပါတီမထောင်ပါဘူးဟို88ကထောင်တဲ့ပါတီကိုဆိုလိုချင်တယ်လို့နားလဲပါတယ်ဒီမကြခင်ကပဲ88မျိုးဆက်ចောင်းသားတွေကပြည်သူပါတီဆိုပြီးတော့ဟိုနိုင်ငံရေးပါတီတွေတခုလည်းထောင်ထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်အလင်းတင်တော့ကျွန်တော်ဆွေးနွေးချင်ပါတယ်ကိုအောင်မိုးစော်ကြီးဆိုတော့ကျွန်တော်ဒီလို88ကဒီလိုဟိုပြည်သူပါတီဆိုပြီးတော့နိုင်ငံရေးပါတီတွေတခုထောင်လိုက်တာမျိုးလို့နိုင်ငံရေးအင်အားစုတွေတစ်တည်းပေါ်လာတယ်ဒါတွေကဟောဒီမြန်မာနိုင်ငံရေးမှာအပေါင်းလက္ခဏာလို့ပြောနိုင်လားခင်ဗျာ
ကျွန်တော်ထင်ပါတယ်ဒီနိုင်ငံရေးပါတီပေါ်ပေါက်လာတဲ့ကိစ္စကအပေါင်းလက္ခဏာဖြစ်ပါတယ်ဥမာဥက္ကူကြီးတို့ဒီနိုင်ငံရေးပါတီပေါ်ပေါက်လာတယ်ဒါသူတို့တမိုင်းကိုကြည့်လို့ရှိရင်လည်းသူတို့တောက်လျှောက်ပြည်သူတွေအတွက်သူတို့အလုပ်လုပ်ခဲ့တာဖြစ်တယ်ဒီဆရာနာရှင်စနစ်ပြုတ်ကြရေးအတွက်အလုပ်လုပ်ခဲ့တာဖြစ်တယ်သူတို့နောက်ခံတမိုင်းအခြေခံသူတို့ကနေ့အထိလုံလာတဲ့နိုင်ငံရေးကိုနှစ်နှစ်ကာလလုံနေတာဖြစ်တယ်တော့ဒီလိုပုံကူမျိုးတွေနိုင်ငံရေးပါတီဖွဲ့တဲ့နိုင်ငံရေးပါတီထောင်လာတယ်ဆိုတဲ့ကိစ္စကကောင်းတဲ့လက္ခဏာဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်မှာဟိုတကယ်တမ်းကျတော့နိုင်ငံရေးပါတီတွေဒီထောင်ရတယ်ဆိုတာလေ process တစ်ခုပါပဲနိုင်ငံရေးပါတီတစ်ခုလုပ်တဲ့ဆိုတော့ချက်ချင်းလည်းနိုင်ငံရေးပါတီဖြစ်တာမဟုတ်တော့ကိုကာလတစ်ခုအချိန်တစ်ခုယူပြီးတော့တည်တည်ချာချာလုပ်မှတဖြည်းဖြည်းချင်းကျွန်တော်တို့ဟိုနိုင်ငံရေးပါတီတစ်ခုအဖြစ်ခိုင်ခိုင်မာမာယက်တည်လာနိုင်မဲ့အခြေအနေဖြစ်မှာပါအဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းနိုင်ငံရေးပါတီတွေကလွတ်လွတ်လပ်လပ်ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ကျူအကြီးပြင်းနိုင်တဲ့ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ဟိုကျိုးကျပြကြည်ပြင်းနိုင်တဲ့အခြေအနေနိုင်ငံရေးဝန်းကျင်လည်းပဲအမှန်တကယ်လိုအပ်ပါတယ်။ကျွန်တော်တို့တိုင်းပြည်တကယ်အမှန်တကယ်တော့ဒီမိုကရေစီစစ်စစ်အမှန်တကယ်လိုအပ်တယ်။ဒီအခြေအနေအောက်မှာပဲနိုင်ငံရေးပါတီတွေကကိုဘာသာကိုဦးနာလို့ကိုချလောက်ပေါ်ကိုရပ်ပြီးကိုဘာသာကိုကြီးထွားအောင်ကိုဘာသာကိုလူထုထောက်ခံမှုရအောင်လုပ်နိုင်တဲ့အခြေအနေကိုတဖြည်းဖြည်းချင်းတည်ဆောက်သွားကြမှာဖြစ်ပါတယ်။ဥက္ကူကြီးတို့ပါတီမျိုးတွေပေါ်လာတာကောင်းတယ်တပြိုင်တည်းထဲမှာရှိပြီးသားနိုင်ငံရေးပါတီတွေကလည်းပဲတော့တည်တည်ချာချာဟိုကိုတည်ဆောက်နိုင်လို့ခုနလူထုရဲ့အတန်တွေလူထုကိစ္စတွေကိုတကယ်ပဲကိုစားပြုနိုင်ဖို့အရွေးချယ်ခံရလို့ရှိရင်လည်းပဲလွတ်တော်ထဲမှာတကယ်ပဲဘယ်ကိစ္စကိုမှမကြောက်မရွံ့ပဲနဲ့ပြည်သူလူထုကိုစားကိုရွေးချယ်တင်မြှောက်လိုက်တဲ့မဲဆန္ဒရှင်တွေရဲ့ကိုစားသူတို့ကိစ္စတွေကိုတကယ်ပြောပေးဆိုပေးတကယ်ဖြစ်အောင်လုပ်ပေးမယ်ဟောဟိုတိုက်တိုက်တုံးလုပ်ပေးနိုင်တဲ့ကိုယ်စလဲတွေကျွန်တော်ရှိမှအမှန်တကယ်လိုအပ်နေတာအမှန်ပါပဲလက်ရှိလို့ရှိနေတဲ့လွှတ်တော်ကိုယ်စလဲတွေကအဲ့ဒီလိုမဟုတ်ဘူးလားလို့တော့မေးကြရှိတယ်ကျွန်တော်ထင်တယ်အဲ့ဒီလက်ရှိလွှတ်တော်ထဲမှာရှိနေတဲ့လွှတ်တော်ကိုယ်စလဲတွေတော်တော်များများဟာလဲပဲတကယ်တမ်းကျတော့ကျွန်တော်ရဲ့ဒီမိုကရေစီရုံးကံမှုမျိုးသားတန်းတူရေးရုံးကံမှုကြီးတွေကပေါ်ထွက်လာတဲ့ဒါလွှတ်တော်ကိုယ်စလဲတွေဖြစ်တဲ့တို့တော့လေဒီနှစ်သုံးနှစ်လောက်အတွင်းမှာဘာကြောင့်တို့အတန်တွေတိတ်နေတာလဲဆိုတာကတော့ဟိုတော်တော်ဟိုအမေကုန်းထုတ်စရာဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ကိုအောင်မိုးဆိုဒါပေမဲ့တခုရှိတာပေါ့လေဒီလိုနိုင်ငံရေးအင်အားစုအစ်စ်တွေပေါ်လာတာကောင်းတယ်ဆိုပေမဲ့လည်းပဲတချို့ကတော့ဥမာပေါ့လေနိုင်ငံရေးပါတီတွေနောက်ထပ်များလာတဲ့ရွေးကောက်ပွဲ ဝင်နေဆိုလို့ရှိရင်မဲခွဲလာတာမျိုးဒီလိုရလကောင်းမထွက်တာမျိုးတွေဟိုစိုးရိမ်မှုတွေလည်းရှိပါတယ်ဆိုတော့ဒီနိုင်ငံအင်အားစုအစ်တွေပေါ်လာတိုင်းကောင်းတယ်လို့တေချာပေါင်းပြောနိုင်ပါမလား
ကျွန်တော်ထင်တယ်နိုင်ငံရေးပါတီရဲ့ရင်းရှိရက်တည်နိုင်ရေးမရက်တည်နိုင်ရေးကသူတို့ကလူလူပေါ်မှာဘယ်လောက်ထိကိုစားပြုနိုင်မလဲကိုစားမပြုနိုင်ဘူးလဲဆိုတော့အခြေအနေပေါ်မှာမူတည်ပါတယ်ဟိုလူတို့အမှန်တကယ်ကိုစားပြုနိုင်တဲ့သူတို့လူအင်တွေကိုသူတို့စန္ဒတွေကိုအမှန်တကယ်ထင်ထပ်တဲ့နိုင်ငံရေးပါတီကရင်းရှိမှာကျန်သွားမှာပဲဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်တယ်လူတို့ကိုအမှန်တကယ်အလုပ်ကြီးမပြုနိုင်တဲ့ပါတီတကယ်ကိုစားမပြုနိုင်တဲ့ပါတီကတော့ဒီကောက်ပွဲတွေမှာအနိုင်ရဖို့ဆိုတာဟိုတောက်လျှောက်တောက်လျှောက်တောက်လျှောက်စိတ်မလွယ်လှဘူးရေရှင်မှာပျောက်သွားနိုင်တယ်လို့ကျွန်တော်ပြောချင်ပါတယ်ဟိုတကြိမ်နဲ့တည်းမှာပြောချင်တာကနိုင်ငံရေးပါတီတွေအများတိုင်းလည်းပဲကျွန်တော်အခြေအနေအရရှုပ်ထွေးတာမဟုတ်ပါဘူးဟိုတပါတီတည်းနိုင်ရောနိုင်နေတဲ့အခြေအနေမှာရောခဏကျွန်တော်နိုင်ငံရေးအခြေအနေကြီးကရှင်းရှင်းလင်းလင်းရှိလာတယ်မဟုတ်ပါဘူးတကယ်တော့ကျွန်တော်လူအဖွဲ့အစည်းကိုတိုက်ကတကယ်ကွဲပြားခြားနားမှုတွေနဲ့ဟိုများတဲ့လူဖွဲ့စည်းဖြစ်တယ်။ဟိုတိုင်းသာအင်အားစုတွေဆိုရင်လည်းအများကြီးပဲ။ဟိုတိုင်းသာလူမျိုးတိုင်းလူမျိုးတိုင်းမှာနိုင်ငံရေးပါတီတွေရှိကြတယ်၊တကုမကရှိကြတယ်။အဲ့လိုပဲဒီဘက်ဒီဗမာအများစုနေထိုင်ကြတဲ့ကျွန်တော်ဒီမမှာလည်းပဲဒါဟိုပြည်ထောင်စုလက္ခဏာဆောင်တဲ့နိုင်ငံရေးပါတီတွေလို့ပြောကြတယ်။ခြေဘူးကတော့ဗမာအများစုကောင်းဆောင်နေဖြစ်နေကြတယ်။အဲ့ဒီနိုင်ငံရေးပါတီတွေလည်းရှိကြ။ဟိုအဲ့တော့အဲ့ဒီအခါကျတော့ကျွန်တော်တဘာဝကျွန်တော်မှုလက်တွေ့အရာကိုပဲနိုင်ငံရေးပါတီကများမှာပဲကျွန်တော်ကလူမျိုးတွေအများကြီးပဲလူမျိုးတွေအများကြီးဆိုတဲ့အခါကျတော့ဒီလူမျိုးတွေကိုအခြေခံတဲ့နိုင်ငံရေးပါတီလည်းများမှာပဲဒီလိုပဲအယူအဆကိုအခြေခံတဲ့နိုင်ငံရေးပါတီလည်းရှိမှာပဲကျွန်တော်ရှိနေတဲ့ကွဲပြားခြားနားတဲ့ကျွန်တော်လူအဖွဲ့အစည်းရဲ့သဘောတဘာဝအရာလက်တွေ့အရာကိုနိုင်ငံရေးပါတီကများနိုင်ဆိုတဲ့အခါမှာဒီနိုင်ငံရေးပါတီတွေကြားမှာနော်အတိအပြန်အလှန်စကားပြောဖို့အပြန်အလှန်ညှိနှိုင်းမှုတူးရဲ့အမြင်ကိုတူးလေးစားဖို့အရန်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်က
ဲ့ငါကတော့ဒီဝေကောက်ပွဲမှာငါ့ကိုလူလူကမဲပေးလိုက်တာဖြစ်တယ်ဒါကြောင့်အခြားဘသူအတန်တွေကိုနားထောင်ဖို့မလိုဘူးဆိုတော့အမြင်မျိုးရှိရင်တော့အဲ့ဒါကနည်းနည်းဟိုကျွန်တော်ကြွယ်ရခြားနားတဲ့လူအဖွဲ့စည်းအတွင်းမှာတစုံတရာအများကလက်ခံတဲ့တော်တော်ပေါ်စီကြဖို့ခက်နိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲထင်ပါရပ
ြ Okay ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရီပြပို့ထားတဲ့လူပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တချို့စာရီကိုတခါလေးပေါ်ပြချင်ပါတယ်ဒီနေ့မှာသူကတော့ဥတင်ငွေရဲ့စာပါနန်းအောင်ဖတ်ပြပေးပါဦးခင
်ဗျာကြဖြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာအားကိုးရလောက်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်ပါတယ်လူလူအနေနဲ့ရွေးချယ်စရာကြီးမြောင်းပါတယ်ရွေးချယ်စရာဆိုလို့ပါတီကြီးနှစ်ခုသာရှိပါတယ်အရင်ပါတီကြီးကိုကြည့်ပြန်တော့ပြည်သူနဲ့တသားတည်းမရှိနေတာတွေ့ရပါတယ်။ဘာလို့လဲဆိုတော့နောက်ကျောင်းပြန်အရေးမယူရတာတို့နောက်ပြီးအရစ်ကျဆန့်နေရတာတို့ကိုကြည့်ချင်းအပြင်အရေးအချင်းကိုသိနိုင်ပါတယ်။တခြားအကြောင်းချက်တွေလည်းရှိပါတယ်။နောက်လက်ရှိပါတီကြတော့လည်းလူတွေကကောင်းပါတယ်။ဒါပေမဲ့နိုင်ငံရေးအရေးအသွေးလိုအပ်ချက်တွေကရှိနေပြန်ပါတယ်။အစိုးရနဲ့လွှတ်တော်ငုစလုံးအားကောင်းဖို့လိုအပ်ပါတယ်။လွှတ်တော်အနေနဲ့လည်းရရှိထားတဲ့သက်တမ်းအတွင်းတိုင်းပြည်အကျိုးဖြစ်မဲ့ဥပဒေဘတ်ဂျက်စသည်တို့ကိုတိုင်းပြည်အကျိုးဖြစ်ပေါ်ရတဲ့အချိန်ကိုတန်ဖိုးရှိရှိအသုံးချဖို့နဲ့အစိုးရကလည်းအမြန်ပွင့်လင်းမြင်သာမှုရှိရှိအကောင့်ထည့်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်။အခုပါတီကြတော့လည်းလွှတ်တော်သက်တမ်းမှာအတွေ့အကြုံရရှိလိမ့်မယ်လို့ယူဆပါတယ်။နောက်တစ်ခုကြားဖြတ်တဲ့2020မှာတော့လူမှုအတွက်မမမမရနိုင်တဲ့ကိုယ်စားလှယ်များလိုအပ်နေပါတယ်။ကိုယ်စားလှယ်တွေကိုလည်းသူတို့အရေးချင်းကိုဘလို့တိုင်းတာရမယ်ဆိုတာပြည်သူကမသိနိုင်ပါဘူး။အခုမှဝင်အရွေးခံကြလို့ဖြစ်ပါတယ်2020ကျရင်တော့အဆင်ပြေမယ်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဥတင်ငွေရဲ့ဘေးစာပါနောက်စာတစ်စာကတော့အမေရိကန်ပြည်သူကမောင်တဒနာရဲ့ဘေးစာပါကိုအောင်ဖတ်ပြပေးပါဦးခင်ဗ
ျဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုခက်ခဲခဲသွားနေရတဲ့အခုလိုချိန်မျိုးမှာအတွေ့အကြုံရင့်ကျက်တဲ့နိုင်ငံရေးသမားတွေနဲ့စုဖွဲ့ထားတဲ့နိုင်ငံရေးပါတီတွေလိုအပ်နေတာတော့အမှန်ပါပြည်ပြင်ပြောင်းလဲရေးအဆင်ပြေချောမွေ့ဖို့အစိုးအကောင့်တွေအားလုံးကိုပြည်သူတွေနားလည်လက်ခံနိုင်အောင်ထောက်ပြပြောဆိုနိုင်မယ်ပါတီချင်းပူးပေါင်းဆောင်ရွက်နိုင်မဲ့နိုင်ငံတကာဖီအားတွေကိုထိထိရောက်ရောက်တံပြန်ဖြည့်ရှင်းနိုင်မဲ့လမ်းကြောင်းတွေကိုချပြနိုင်မဲ့နိုင်ငံရေးသမားတွေလည်းလိုအပ်နေတယ်လို့ယူဆမိပါရယ်အခုတွေ့နေရတာကတော့နိုင်ငံရေးပါတီအများစုကအစိုးရရဲ့အာတာချက်အားနည်းချက်တွေကိုမိမိတို့ရဲ့ကောင်းမွန်တဲ့သဘောထားရည်ရည်ချက်တွေနဲ့စနစ်တကျပြောင်းလဲရေးအတွက်ထောက်ပြပြောဆိုရတဲ့မိမိလူမျိုးစုရင်းနဲ့ NLD ပါတီပေါ်ဝေဖန်ရှုတ်ချရေးတွေကပုံများနေတာတွေကိုတွေ့နေရတာဟာဝမ်းနည်းစရာကောင်းလွန်နေတယ်လို့ယူဆမိပါရယ်ပါတီတချို့ဆိုရင်မိမိပါတီအောင်နိုင်ရေးအတွက်စစ်ကောင်းဆောင်တွေကြောတော့နောက်ခံပြုထားတဲ့နိုင်ငံရေးပါတီတွေနောက်တန်ရောင်လိုက်နေကြတာဟာမိမိတို့ရဲ့ရည်သွေးနဲ့ရည်ချင်းကိုနှိမ်ချတယ်လို့ဖြစ်နေပြီးပါတီအတွက်ပါထိခိုက်နေတဲ့အသွားအရာတွေတွေ့နေရပါတယ် ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ပြည်သူတွေဖြစ်ချင်တဲ့ဆန္ဒတွေကိုအပြည့်အဝမဆွမ်းဆောင်ပေးနိုင်တာကိုလက်ရှိအခြေခံဥပဒေနဲ့ဒီစစ်တပ်ရဲ့တစ်ဖက်သက်အခန်းကဏ္ဍတွေကြောင့်လို့နားလည်ပေးလို့ရနိုင်ပါတယ်။တကယ်လို့လူတစုကိုသာကိုစားပြုတ်ပြီးတော့ပြည်သူကိုကိုစားမပြုတ်တဲ့တမတ်သားကိုယ်စားလှယ်တွေသာရှိမနေဘူးဆိုရင်လွတ်တော်မှာပြည်သူတွေရဲ့အတန်လှိုင်နေမှာအမှန်ဤကမားလို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့မောင်ရတနာပေးစားပါနောက်စာတစားအောင်တော့ကျွန်တော်တို့ဥစိန်မောင်မိထီလာမျိုးကဖြစ်ပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါအောင်ခင
်ဗျ2016ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါတီတွေအနေနဲ့တက်သုတ်နှင်ပြီးအချိန်တို့အတွင်းမှာမိမိပါတီဝင်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်ပြီးရွေးချယ်တင်မြှောက်ခံခွင့်ပေးခဲ့ရတာကိုတွေ့ခဲ့ရပါတယ်အရေးချင်းပြည်သူမပြည်သူများပါဝင်သလိုပါတီဝေးတာဝန်ကိုတစ္ဆာရှိရှိတာဝန်တည်တည်ကြည်ကြည်ပြွန်ပြွန်ထမ်းဆောင်မှုလောက်ကိုသာဦးစားပေးကကိုယ်စလဲလောင်းဥယေပြည့်အောင်ရွေးချယ်ခဲ့ရတဲ့သူတွေလည်းပါဝင်တာတွေ့ခဲ့ရပါတယ်ပြည်သူလူထုအများစုကလည်းမိမိတို့အားထားယုံကြည်ရာပါတီရဲ့မျက်နှာကိုကြည့်ပြီးအရွေးချယ်ခံကြတဲ့ကိုယ်စလဲလောင်းတွေကိုနိုင်ငံရေးအသည့်အထက်ဆိုင်ရင်ဆန္ဒကိုဦးစားပေးပြီးရွေးချယ်ခဲ့ကြတာကိုတွေ့ရပါတယ်ဒါကြောင့်အခုလွတ်တော်အစဉ်အဆက်နဲ့အစိုးရအဖွဲ့အစည်းအသီးသီးမှတာဝန်ထမ်းဆောင်နေကြတဲ့အနာယပါတီဝင်ပုဂ္ဂိုလ်များထဲမှာအရေးချင်းပြည့်ပြည့်နဲ့ကြာရတာဝန်ကိုထိတိယယောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်သူအားနည်းနေတဲ့အခြေအနေကိုပြည်သူလူထုကတွေးမြင်နေကြရပြီးအားမလို့အားမရဖြစ်နေကြတယ်လို့ယူဆပါတယ်။သို့တော်လည်းလုံရင်တင်ရင်လုံနေရတဲ့အချိန်ကာလဖြစ်လို့တီးခန့်စောင့်ကြည့်နေကြရတယ်လို့တွက်ဆမိပါတယ်။အခုလာမယ့်နိုဝင်ဘာကြားပြတ်ရွေးကောက်ပွဲမှာနဲ့နောက်လာမယ့်အထွေထွေရွေးကောက်ပွဲကြီးများမှာပြည်သူလူထုအနေနဲ့အတွေ့အကြုံတွေရှိခဲ့ပြီးဖြစ်လို့ပါတီမျက်နှာကိုလည်းအလေးထားကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းများကိုလည်းထည့်သွင်းတွက်ချက်စမ်းစစ်ဝေဖန်ပြီးမှဆန္ဒပေးရွေးချယ်ကြဖို့လိုတယ်လို့အကြံပြုဆွေးနွေးလိုပါတယ်ပါတီတွေအနေနဲ့လည်းလက်ရှိတွေ့နေရတဲ့ဟာကွက်တွေကိုဖြေဖို့အတွေ့အကြုံရစ်ကျက်တဲ့ပုံကိုယ်တွေအစင်းမြင့်တောင်းဝန်တွေကိုထမ်းဆောင်နိုင်မဲ့ကျွမ်းကျင်ပညာရှင်တွေကိုဦးစားပေးရွေးချယ်တောင်းဝန်ပေးဖို့လိုပါမယ်တို့မှသာနိုင်ငံဖွံ့ဖြိုးတိုးတက်လာပြီးငြိမ်းချမ်းသာယာဝါပြောတဲ့နိုင်ငံကြီးဖြစ်လာစေလိမ့်မယ်လို့ယူဆမိပါကြောင်းတင်ပြဆွေးနွေးအပ်ပါတယ်ခင်ဗျာ
ဒါတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါဆိုတော့နိုင်ငံရေးပါတီဆိုတာကတော့မူဝါဒတွေယက်တိချက်တွေယူဆတွေမတူလို့တိကျယက်တိတယ်ဆိုတာလည်းရှင်းပါတယ်ဆိုတော့ဒီတိုင်းရင်းသားပါတီတွေတခြားနိုင်ငံရေးပါတီတွေတတိပုဂ္ဂလတွေအနေနဲ့ NLD ပါတီဝယ်ဖြစ်ဖြစ်ဒီ NLD ရဲ့ကိုယ်စားလှယ်ဝယ်ဖြစ်ဖြစ်ပေါ့လေရှင်းနိုင်တဲ့မူဝါဒမျိုးအာတာချက်မျိုးဘာတွေများရှိတယ်လို့များပြောနိုင်မလဲအရင်ဆုံးတော့ကျွန်တော်ဒေါက်တာတူးချာဆွေးနွေးစေချင်ပါတယ်ဒီကချင်တိုင်းရင်းသားပါတီခေါင်းဆောင်တူးအနေနဲ့ဒီပေါ့လေ NLD ပါတီဝယ်ဖြစ်ဖြစ်ကိုယ်စားလှယ်တက်ပဲဖြစ်ဖြစ်တာတယ်လို့ပြောနိုင်တဲ့ဟာတွေဘာတွေများရှိမလဲဆရာတူးချာ
ဟုတ်ကဲ့ကျွန်တော်ကဘယ်ပါတီဖြစ်ဖြစ်ဒါခံယူချက်ကောင်းဖို့ဒီလိုလိုတော့အကျိုးတကယ်တည်ပူးကျင်တဲ့အပြောင်းလဲတကယ်လုပ်ပေးစေကျင်တဲ့ခံယူချက်အပြည့်အဝရှိဖို့လိုတယ်အဲ့ဒါကိုလည်းတကယ်ကောင်းတဲ့ဖော်နိုင်အောင်လဲကြိုးစားရမှာပေါ့စင်ခုံမှုတွေရောရှိလာပေါ့ဒါကိုကြော်လွှမ်းနိုင်ရမှာပဲအဲဒါကြောင့်မို့အထူးသဖြင့်ဒီပါတီကြီးတွေအနေနဲ့ဒါအရှင်ပြပါတဲ့ကိုယ်လေဒီရွေးချယ်ပါတီထဲမှာလည်းဒီအရှင်ပြပါတဲ့ပါတီကိုနေအများရှိလာလို့ရှိရင်ပါတီပေါ်စီကိုမမကန်ကကောင်းတဲ့ဖော်နိုင်မယ့် solution ခိုင်ကျကောင်းကောင်းနဲ့လုပ်ကြမယ်ဆိုတော့ဒါဒီလိုလိုဆိုလက်ခံပါတယ်အလားတူပဲဒီပြည်내ဒီမှာ solution တော့ပြည်내ပါတီရှိပါတယ်ဒီပြည်내ပါတီလည်းသူတို့ခိုင်ကျနဲ့သူတို့အနေနဲ့လည်းကိုယ့်ရဲ့ data ကိုယ့်ရဲ့ပြည်내ကိုယ့်ရဲ့တိုင်းဝိုင်းကိုသူတို့ဖွံ့ဖြိုးစေခြင်းတဲ့စေနာပြည်내ဖွဲ့စည်းထားကြတဲ့ပါတီတွေဖြစ်တဲ့အခါကျတော့ဒီပြည်내ပါတီတွေအနေနဲ့လည်းသူတို့ခန့်ကန်တာကိုလည်းထည့်သွင်းပေးဖို့တော့လိုအပ်တယ်အဲကြောင့်မို့ဒီ data အရာဒါလုဆောင်နေတဲ့အားဒီအများကြီးဒါလုဆောင်နိုင်မယ်လို့အဲဒီဒီဒေတာပါတီဒီနေပါတီတို့လည်းယူကြည်အားကိုမှုတွေရှိကုန်လေလို့အပ်တယ်အဲအဲ့လိုကျွန်တော်ကတွားကြမယ် solution ပါတီကြီးတွေအပိုင်းဒီနေပါတီတွေအပိုင်းအဲ့လိုခွဲခြားပြီးတော့မှဒါလက်တွဲညီညီနဲ့အပြန်လာနားလည်မှုရှိရှိနဲ့လုဆောင်တွားကြမယ် solution တော့ဒါ computer တွေရေပြောင်းလဲတွေဖြစ်လာမှာပဲအဲကြောင့်ကျွန်တော်ပြောချင်တာပါလေ solution လို့ဒီပါတီတခုလူတို့ရဲ့ခံယူချက်ကအဓိကပဲအဲဒီခံယူချက်ကကောင်းဖို့လိုတယ်ဒါပေမဲ့ဒါကိုဒီအကောင့်တွေဖော်နေအောင်ဒါတနည်းစံချပြီးတော့မှဒါလုဆောင်နိုင်တဲ့အရေးချင်းတဲ့ရှိဖို့လိုအပ်တယ်ဒါမှပဲဒါကျွန်တော်ကအပြောင်းလဲပဲပြောပြီးလို့လို့ထအကျိုးအတွက်လည်းပြောဒါကျွန်တော်အကောင့်တွေဖော်နေမှာဖြစ်တယ်လို့ကျွန်တော်ခံယူပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီအချိန်တစ်မိနစ်လောက်ကြာနေတော့ကို ကောမိုးစော်ကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဟိုလူ့ဘောင်သစ်ဒီမိုကရက်တစ်ပါတီအနေနဲ့က NLD လောက်အင်အားမကြီးပေမဲ့ပေါ်လေဒီမူဝါဒအရာဖြစ်ဖြစ်ပဲနောက်အယူဆပိုင်းအရာပဲဖြစ်ဖြစ်ပေါ့နော်နောက်ဒေသန္တရကိုလှူရှားတဲ့နယ်မြေအရာပဲဖြစ်ဖြစ် NLD ရဲ့တာတယ်နောက် NLD ကိုယ်စားလှယ်ရဲ့တာတယ်လို့ပြောနိုင်တဲ့ချက်တွေဘာတွေများရှိတယ်လို့ပြောလို့ရမလဲ
ဟိုတိတိချက်ပေါ့နော်ကျွန်တော်တို့ကိုယ်စားလှယ်ကအရေးချက်ခံခဲ့ရရင်ကျွန်တော်တို့ကိုယ်စားလှယ်အနေနဲ့နော်အထူးသဖြင့်သူ့ကိုရွေးချယ်ပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတိတိကျကျဟိုဘယ်လိုခေါ်မလဲ accountable ဖြစ်ဖို့ပေါ့နော်တိတိကျကျတာဝန်ခံမှာဖြစ်တယ်တိတိကျကျတာဝန်ခံခြင်းဟာဒီမိုကရေစီကျင့်စဉ်ကိုကျွန်တော်ကျင့်သုံးခြင်းဖြစ်တယ်အဲ့ဒီအခြေအနေအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မှာစွမ်းဆောင်ရည်ဟိုရှိတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကိုရိုင်းပါဝင်ဆွေးနွေးရသူတွေစာရေးသားပြပုတ်သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ